အီရန်နိုင်ငံကငြင်းပွားစရာဖြစ်နေတဲ့နျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်းစေဖို့အနောက်နိုင်ငံတွေရဲ့ဖိအားပေးမှုရဲ့တစိတ်တည်းဒေသအနေနဲ့အနောက်နိုင်ငံတွေကဥရောပသမဂ္ဂအဖွဲ့ EU ကနေအီရန်နိုင်ငံကရေနံဝယ်ယူမှုအစ်စ်တွေကိုပိတ်ပင်တားဆီးလိုက်တယ်လို့အီရန်ဗဟိုပိုင်းရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်လိုက်ပါတယ်ပိတ်ဆို့အရေးယူမှုအစ်စ်တွေနဲ့ပတ်သက်ပြီးတော့ EU နိုင်ငံသားရေးဝန်ကြီးတွေဟာတနင်္လာနေ့ကဘရပ်ဆယ်မြို့မှာသဘောတူညီခဲ့ကြတာဖြစ်ပါတယ်အခုဆုံးဖြတ်ချက်အရဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လက်ရှိတည်ဆဲအီရန်နိုင်ငံနဲ့ချုပ်ဆိုထားတဲ့ရေနံဝယ်ယူမှုစာချုပ်တွေအတိုင်းဇူလိုင်လ1ရက်နေ့အထိလိုက်နာဆောင်ရွက်ခွင့်ပြုသွားမယ်လို့ဆိုပါတယ်ဒီလိုခွင့်ပြုတဲ့ကာလဟာအပြည့်အဝပိတ်ဆို့အရေးယူမှုစတင်တဲ့အချိန်မရောက်ခင်အတွင်းအဓိကရေနံဝယ်ယူနေတဲ့နိုင်ငံတွေဖြစ်တဲ့ Greece, Spain နဲ့ Italy နိုင်ငံတွေကိုအစားထိုးနိုင်တဲ့နည်းလမ်းကိုရှာဖွေနိုင်စေဖို့အထောက်အကူပြုမှာဖြစ်ပါတယ်။အခုလောက်ရဟာနိုင်ငံတကာကနေအီရန်ပေါ်အားကောင်းတဲ့ဖိအားပေးမှုခြေလှမ်းတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Hillary Clinton နဲ့ဗန်ဒါရေးဝန်ကြီး Timothy Geithner တို့ကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံဟာအရက်သုံးစွမ်းရင်ထုတ်လုပ်ဖို့ဗန်းပြပြီးနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးစားနေတယ်လို့အနောက်နိုင်ငံအင်အားကြီးနိုင်ငံတွေကဆွဆွဲနေကြပြီးအီရန်နိုင်ငံကတော့ဒီလိုလုပ်နေတာမဟုတ်ပါဘူးလို့ညင်းဆိုထားပါတယ်။ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံခေါင်းဆောင်တွေကနျူကလ িয়ার စီစဉ်ကိုချက်ချင်းရပ်တန့်ပေးဖို့အီရန်နိုင်ငံကိုတောင်းဆိုထားတယ်လို့အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကိုလက်မခံနိုင်ဘူးလို့လည်းပြောထားပါတယ်ခင်ဗျာ။